တူရကီနဲ့ဆီးရီးယားမှာပြီးခဲ့တဲ့သတင်းဖတ်ကလောက်ခတ်ခဲ့တဲ့အင်အားပြင်းငရေတံကြောင့်တည်ဆုံးရသူ 4,100 ကျော်ထိတိုးလာခဲ့ပေမဲ့အပြည့်စည်ရေချာကနေအသက်ရှင်လွတ်မြောက်သူ5ဦးကိုဆက်လက်ကယ်တင်နိုင်ခဲ့ပါတယ်။ငရေတံတင့်ပြီး9ရက်မြောက်နေ့ဗုဒ္ဓနေ့မှာတူရကီရဲ့တောင်ပိုင်းမြို့ခါရာမန်မာရာကအပြည့်စည်တွေတဲကနေအမျိုးသမီးနှစ်ဦးကိုကယ်တင်နိုင်ခဲ့တယ်လို့ပဲအန်တကာမှာတော့မိခင်ဖြစ်သူနဲ့အတူရင်သွေးနှစ်ဦးကိုကယ်တင်နိုင်ခဲ့တာပါ။ငရင်လုတ်ပြီး228နာရီအကြာမှာအန်တကာကိုကယ်ဆယ်ရေးရောက်လာတာဖြစ်ကြောင်းနိုင်ငံပိုင်အနာဒိုလူသတင်းအေဂျင်စီကဖော်ပြပါတယ်။ငရင်တန်ကနေအသက်မသေးလွတ်မြောက်လာတဲ့တန်းချီတဲ့လူတို့အတွက်စာနာမှုအကူအညီတွေလိုအပ်နေကြောင်းဒီလူတွေတဲကအများပြားဟာဆိုရင်ရေခဲလူနိဗာအေးတံတင့်နေတဲ့ဆောင်းရသည့်အတွင်းအိုးအိမ်မဲ့ဖြစ်နေကြောင်းအနာပိုင်တို့ကပြောပါတယ်။စစ်တမ်းတင့်ဆီးရီးယားနိုင်ငံကလူတို့ဟာလည်းအခက်အခဲတွေနဲ့ချုံတွေ့နေရကြောင်းနိုင်ငံတကာချုပ်ချင်ရေးအဖွဲ့ဥက္ကဋ္ဌမာဂျာနာဖိုလီဂျာရစ်အဂျာကပြောပါတယ်။ဆီးရီးယားငရင်ကအသက်ရှင်လွတ်မြောက်သူတွေအတွက်ချက်မရေးဆောက်ရှောက်မှုတောက်ရည်တန်းနဲ့ဆက်နှက်ရိတ်ခအရေးပေါ်လိုအပ်နေကြောင်းပြီးခဲ့တဲ့ရက်ပိုင်းတွင်ဆီးရီးယားကိုတွားရောက်ခဲ့တဲ့သူမကပြောပါတယ်။အကူအညီအကြီးအကျယ်လိုအပ်နေတဲ့ဆီးရီးယားနိုင်ငံတွင်ကူညီရေးလုပ်ငန်းတွေတိုးမြှင့်နိုင်ဖို့အတွက်လည်းလူသားချင်းစာနာမှုဆိုင်ရာအဖွဲ့တွေကကြိုးစားနေကြပါတယ်။ကမ္ဘာဆက်နှက်ရိတ်ခအစည်းအဝေး WFP ရဲ့စစ်သွေးဘူးတွေနဲ့မှုရာတွေတည်ဆောင်လာတဲ့ကုန်ကား22စင်းကတော့ဗုဒ္ဓနေ့မှာပဲတူရကီနိုင်ငံဘတ်အဟာဝါနေဆက်ကိုဖျက်ပြီးဆီးရီးယားမြောက်ပိုင်းဒေသတွေကိုဝင်ရောက်သွားပြီဖြစ်ပါတယ်ရှင်။